စကိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်ဘက်ကနင်းမြေရှေးလင်းရေးထိုးစစ်ဆက်လုပ်နေတာကြောင့်ဒေသခံတွေနေရက်မပြန်ရဲပဲစိုက်ပျိုးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဖို့အခက်အခဲကြုံနေတဲ့အကြောင်းမြောင်ဒေသခံတွေကပြောပါတယ်။ကုန်စည်နှုန်းကြီးမြင့်နေတဲ့ဈာကစီးပွားရေးလုပ်ငန်းတွေရန်နာထားရတာကြောင့်ရက်တည်ရေးအခက်အခဲဖြစ်လာနေတယ်လို့လဲဒေသခံရွာသားတချို့က VOA ကိုညှိတွားကြပါတယ်။မြောင်မြို့နယ်ကအချိန်လေးသတင်းပေးဖို့ချက်ကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဩဂုတ်31ရက်မနက်စောပိုင်းမှာရေစကြိုမြို့နယ်ကနေမြောင်မြို့နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဟာစစ်ဘေးရှောင်နေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဇီးကျွန်းချေးရွာကအမျိုးသား2ဦးသေဆုံးခဲ့ပြီးကလေးငယ်2ဦးအပါအဝင်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံ2ဦးက VOA ကိုပြောပါတယ်။မြောင်မြို့နယ်တနက်ကုန်းရွာကနေစစ်ကောင်စီတပ်တွေထွက်ခွာသွားပြီးတဲ့နောက်ဒေသခံတွေဟာချေးရွာကိုပြန်လည်ဝင်ရောက်ဖို့စူးစမ်းချိန်မှာပဲစစ်ကောင်စီကတနက်ကုန်းရွာကိုလက်နက်ကြီးနဲ့ထပ်မံပစ်ခတ်ခဲ့တာလို့ဒေသခံရွာသားတွေကပြောပါတယ်။အသက်19နှစ်အရွယ်အမျိုးသား2ဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံ2ဦးကအခုလိုပြောပါတယ
်။ညဘာလို့ပေါ့10နာရီဝန်းကျင်နောက်ကျတော့ဒီတနက်ကုန်းရွာတွေကနေသူတို့ကထွက်တဲ့ပုံစံမျိုးလောက်သွားတာပေါ့။လောက်ပြီးတော့ဒီဘေးရွာကိုရောက်သွားတယ်။ရောက်သွားတဲ့ပုံစံမျိုးလောက်လိုက်တယ်။တနကုန်းကအဲဒီသူတွေကပြန်ဝင်ဖို့စူးစမ်းတဲ့အချိန်မှာအဲလက်နက်ကြီးနဲ့ထပ်ပစ်လိုက်တယ်။အဲစကူနဲ့ရွယ်ကလေးတယောက်အဲနေရာချင်းပေးသွားတယ်။ပြီးလို့ရှိရင်နောက်ထပ်ပြည်သူဟို17နှစ်နဲ့12နှစ်အရွယ်ကလေးမှအနှစ်ယောက်ဥပါဝင်ဟိုကလေးနှစ်ယောက်ဥပါဝင်ပေါ့နော်ပြည်သူ၄ယောက်တန်ရာတွေကြသွားတယ်။
ထိခိုက်ဒဏ်ရာရတဲ့တရင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာမျိုးမရှိသလိုတီးခြားအတည်ပြုချက်တော့မရသေးပါဘူး။ဒဏ်ရာရတဲ့သူတွေဟာအသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံကဆက်ပြောပါတယ်။မြောင်မြို့နယ်မှာစစ်ကောင်စီကမကြာခဏဆိုသလိုနေမြေရှင်းလင်းပြီးစစ်ကြောင်းတွေဝင်ရောက်နေတဲ့အတွက်ဒေသခံတွေကစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်မလုပ်နိုင်တော့ပဲစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေတယ်လို့ဒေသခံရွာသားတဦးကပြောပါတယ်။
အလုံးကြီးနဲ့ထိုးတဲ့အခါဒီဒေသခံတွေကဟိုဘောဟိုဒီအုပ်ပြည့်အိမ်ပြည့်သွားတယ်ဒီခုလုံးနေတဲ့ဟိုကျွန်တော်တို့ဘက်ကတောင်သူခြေဆိုင်ဆိုတော့အဲတောင်သူတွေရက်ထားရတယ်ဗျာဟိုစီးပွားရေးကြက်တဲမှုလို့ရှိနေတယ်ဗျာဟုတ်ပါအခက်အခဲတော့အများကြီးရှိတယ်ဗျာအခက်အခဲတွေရှိတယ်အရင်ကဒီဘောဒီပြည်စီကုန်စည်လုံးတက်တာနဲ့အမြဗောနော်ဟိုကုန်စည်လုံးတက်တာနဲ့အမြသူယင်းကြီးဟိုလောက်ခိုင်းရတယ်နည်းနည်းအကြက်တဲဖြစ်လာတယ်ဗောနော်အဲအခုဒီဘောလောက်ခိုင်းထားတဲ့ဟာတွေကလည်းဒီစကြောင်းထိုးတဲ့ပုံမှာဟိုဒီကကျွန်တော်တို့ကြီးရတွေကလည်းဟိုဘောရက်တန်ထားတာရှိတယ်ဗျ။ဟုတ
်။ဓာမီဩဇာစီမြင့်တက်တာတည်ယူစီတွေမြင့်တက်လာတာတွေကြောင့်အရင်လိုစီးပွားပြစ်စိုက်ပျိုးနိုင်တဲ့အခြေအနေမရှိတော့တဲ့ကြားမှာလုံခြုံရေးအရာလဲလုပ်ငန်းတွေပြန်ဆဖို့အခက်အခဲတွေဖြစ်နေပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းထိုးဝင်ရောက်လာချိန်မှာစိုက်ပျိုးရိတ်သိမ်းတဲ့လုပ်ငန်းတွေကိုရက်တန်ပြီးတော့စစ်ကြောင်းတွေပြန်လဲထွက်ခွာချိန်မှာတနိုင်တစ်ပိုင်းစိုက်ပျိုးတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်တယ်လို့လဲမြောင်မြို့ဒေသခံတွေကပြောပါရခင်ဗျာ။